အခုကျင်းပခဲ့တဲ့ဒုတိယအကြိမ်ပေလုံညီလာခံမှာခွဲထွက်ခွင့်ဆိုတဲ့ကိစ္စပေါ့လေအရင်ကစူးနေပွဲနဲ့မတူပဲဒီမကြုံစဘူးတော်တော်လေးကိုကြဲကြဲလောင်လောင်ကြားခဲ့ရပါတယ်ရှေ့ဒီကိစ္စကြောင့်ဘလောက်ထိအဖို့ထိကြီးကြီးမားမားဖြစ်ခဲ့ရတယ်လဲဆရာကိုယ်တိုင်လည်းတက်ရောက်ခဲ့တယ်ဆိုတော့ရှင်းပြပေးစေချင်ပါတယ်ခင်ဗျာ
သူကခွဲထွက်ခွင့်ကအဆိုပြုလိုတစ်ခုလည်းမပါတယ်ဗျအဲ့ဒီမှာဘယ်လိုစိုးထားလဲဆိုတော့ပြည်တော်စုဤအစိတ်အပိုင်းတစ်ခုကိုဒီသည့်အခါမှာခွဲထွက်ခွင့်မပြုဆိုတဲ့ပြဋ္ဌာန်းချက်တစ်ခုပါတယ်အဲ့ဒါကိုလူမျိုးစုတွေကကျွန်တော်တို့ကိုဘာပြောလဲဆိုတော့ဒီစကလုံးကြီးကတော့ကျွန်တော်တို့ကခွဲထွက်ဖို့သဘောထားမရှိဘူးဒါပေမဲ့ဒီစကလုံးကြီးနဲ့တလူချုပ်ထားတာကတော့ပြင်းထန်လွန်းတဲ့ချက်နဲ့အဲ့ဒီတော့တစုံတရာပျော့ပြောင်းတဲ့စကလုံးကိုပြောင်းပေးပါလို့ကျွန်တော်တို့ကိုပြောတယ်အဲ့ဒါနဲ့ကျွန်တော်တို့ကလည်းဉာဏ်ပြီးတော့စဉ်းစားကြည့်ကြတာပေါ့ဗျဥမကွက်တိုက်မပြတ်တို့စင်တာဝါရတို့နော်ခွဲချမ်းရေးနေရာတော်တို့ကတော့တခြားဥပဒေမှာပါတဲ့စကလုံးတွေပေါ့စကလုံးရဲ့ပြဿနာပါအဲ့ဒါမျိုးတွေပြောင်းခိုင်းရတယ်အဲ့ဒါနဲ့အဲ့ဒီကိစ္စပြတ်မသွားဘူးပေါ့ဗျာပြတ်မသွားဘဲနဲ့ဘယ်ရောက်သွားလဲဆိုတော့အဲ့ဒီ UPDJC အစည်းအဝေးရောက်သွားတာပေါ့အဲ့ဒီမှာကြတော့တစ်ခါထပ်ပြီးတော့တိုင်းသားလူမျိုးစုအဖွဲ့တွေကအစိုးရတစ်ခုထပ်တယ်နဲ့အဲ့ဒါကဘာလဲဆိုတော့ဒီဒန်းတူညီမျှမှုနဲ့ Federal စနစ်ကိုအကောင့်ထဲပေါ်နေတဲ့ယူဘယ်တော့မှခွဲမထွက်ပါဘူးဆိုတဲ့ချွန်းချက်နဲ့ပြန်ခိုင်းတယ်အဲ့တော့တက်ကလည်းအဲ့ဒါကိုတော့ပိတ်လက်မခံဘူးပေါ့ဗျာတက်ဆိုတာလည်းတက်နဲ့အစိုးရပေါ့လေတရအစိုးရရဲ့လွှတ်တော်ရဲ့သုံးခုပေါ်မှာအဲ့ဒါကိုသိလက်မခံ။အဲဒီတော့မှကျွန်တော်တို့လည်းသိလာတာတစ်ခုဟာအဲ့ဒီကိစ္စပေါ့။ခွဲမထွက်ပါဘူးဆိုတဲ့ကိစ္စကဘာနဲ့ချိန်ထားလဲဆိုတော့ကိုပိုင်ပြတ်ထွန်းခွင့်ငါးချက်နဲ့ချိန်ထားတယ်။အဲ့တော့အဲ့ဒီကိစ္စကိုမထည့်ရင်ဖြုတ်မယ်ဆိုရင်ကိုပိုင်ပြတ်ထွန်းခွင့်ငါးချက်လည်းဖြုတ်မယ်သဘောပေါ့ဗျာ။ဆိုလိုတဲ့သဘောကတော့အဲ့ဒီခွဲမထွက်ပါဘူးဆိုတဲ့ကိစ္စထည့်ပြီးရင်ကိုပိုင်ပြတ်ထွန်းခွင့်ပေးမယ်။အဲ့ဒါကိုဖြုတ်ရင်ကိုပိုင်ပြတ်ထွန်းဝင်ငါးချက်လည်းအလိုလိုပြုတ်သွားမယ်ဆိုတဲ့သဘောပဲအဲ့လိုဖြစ်တော့ဒေါအောင်ဆွဲစုကြီးရဲ့နောက်ဆုံးဝင်းညှိလိုက်တယ်အဲ့ဒါကဘာလဲဆိုတော့ gain ဒီအငင်းပွားစရာကိစ္စကိုလောလောဆယ်ဆုံးဖြတ်တယ်ဘူးနောင်လာမဲ့ညီလာခံတွေမှာဆုံးဖြတ်မယ်အဲ့လိုဖြစ်သွားတာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကစကလုံးပြဿနာအငင်းပွားကြရင်လည်းဘာဖြစ်သွားလဲဆိုတော့တကယ်ရဖို့ခက်ခဲတဲ့ကိုယ်ပိုင်ပြတ်ထွန်းဝင်ငါးချက်လောက်ဆုံးရှုံးသွားတယ်ပေါ့ဗျာ
နောက်ထူးခြားချက်တစ်ခုကပေါ့ဆရာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုကြည့်မယ်ဆိုရင်အရင်ကနဲ့မတူတာအခုဆိုရင်ဒါမြောက်ပိုင်းအုပ်စုတောင်ပိုင်းအုပ်စုဆိုပြီးတော့အုပ်စုကြီးတွေထင်ရှားဖြစ်လာကြတဲ့တွေ့ရပါတယ်ခင်ဗျာဒါငင်းငင်းကြီးတိဆောက်မှုလုပ်ငန်းစဉ်ဒီဖြစ်စဉ်အတွက်ပေါ့လေအကောင့်အုပ်စုဘယ်လိုလက္ခဏာမျိုးဆောင်လာနိုင်မလဲခင်ဗျာ
အဲ့ဒါကတော့ဥပဒေလည်းပြောရင်ဒီဟို63စီဒီဝပီရလာဥပဒေကြီးပြောတဲ့စကားဒီခေတ်မှာလည်းအထက်လျောက်စီစီော်သေးတယ်လို့ထင်တယ်ဗျအဲ့ဒါဘာလဲဆိုတော့သူပြောတဲ့အခြေကတော့63 64ဆိုတော့စီအေးကာလပေါ့ဗျအဲ့ဒါကဗတ်နိုင်ငံကြီးမပြောင်းသေး၍ပမာတိငင်းငင်းကြီးရဖို့မလွယ်ဘူးအရှေ့အုပ်စု policy မပြောင်းသေး၍ကွန်မနစ်တင်နဲ့ငင်းငင်းကြီးရဖို့မလွယ်ဘူးအနောက်အုပ်စု policy မပြောင်းသေး၍လူမျိုးစုလက်နက်ကိုင်နဲ့ငင်းငင်းကြီးရဖို့မလွယ်ဘူးဆိုတဲ့စကားအခုစေအေးခင်မဟုတ်တော့ပေမဲ့ great power ရှင်ပြိုင်မှုတွေရှိနေတော့အဲ့တော့အထူးသဖြင့်တော့တရုတ်အမေရိကန်ရှင်ပြိုင်မှုကပမာတိရဲ့အဲ့ဒီ orbit ထဲမှာရောက်နေတာပေါ့ဗျာအခုပမာတိနိုင်ငံကြီးအပြောင်းအလဲတွေဖြစ်ပြီးတဲ့နောက်ပိုင်းမှာပမာဘီအောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေသွားပေမဲ့ပမာဘီအထက်ပိုင်းကအဖွဲ့တွေနဲ့အသေးအဆင်မပြေဘူး။အဲတော့ဆိုလိုတဲ့သဘောကတော့တရုတ်ပြည်ကိုကျောတော်လောက်ခံပြပြီးလှုံရှားနေတဲ့အထက်ဘက်ကလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညီညာရေးကလည်းအနှံ့ဝေးသလိုဖြစ်တော်တာပေါ့
။ဒီမြောက်ပိုင်းအုပ်စုတွေညီလာခံရောက်လာဖို့အတွက်အဓိကကြိုးပမ်းခဲ့သူဟာဒါပြည်တွင်းကမဟုတ်ဘဲနဲ့အိနီးချင်းအရန်ကြီးတရုတ်နိုင်ငံဖြစ်နေတော့ကဒီရှစ်လျှောက်မြန်မာနိုင်ငံရေးအထူးသဖြင့်ဒီညီညာရေးကြိုးပမ်းမှုမှာတရုတ်ရဲ့အခန်းကဏ္ဍပေါ်ဆရာရဲ့အကူအညီဘလောက်ထိကြီးကြီးမားမားယူသွားဖို့ရှိပါလဲခင်ဗျာ
ဥပဒေလည်းပြောရင်တော့တရုတ်ပြည်ကအခုကငင်းငင်းကြီးသပွဲဝိုင်းရောက်တည်အထီတော့ပို့ပေးလိုက်တဲ့သဘောပဲတကယ်လက်တွေလည်းရောက်လာတယ်ဒါပေမဲ့တိတ်တော့ကြည်ကြဲသေးသေးမဆင်းရဲနိုင်ငယ်ဘူးပေါ့ဗျာကျွန်တော်အမြင်ပြောရင်တော့အဲ့လောက်လည်းတော့မလုံလောက်ဘူးဗျာတရုတ်ကငင်းငင်းကြီးသပွဲဝိုင်းရောက်အောင်ပို့ပေးမယ်ပြီးတော့သူထုံးစံတိုင်းနဲ့ပြည်တွင်းရေးဝန်မဆက်ဖက်ဘူးဆိုတဲ့မူနဲ့အသားလေးတောင်ရှိုးနေလိုက်မယ်အဲ့လောက်လည်းတော့မလုံလောက်ဘူးတကယ်တမ်းကျတော့ကျတော့ငင်းငင်းရအောင်လုပ်ပါငင်းငင်းမရခင်ကျတော့ကိုပေးနေတဲ့လက်နဲ့နဲ့ကြည်ကံမထောက်ပံ့တော့ဘူးဆိုတဲ့ဖိအားပေးမှုမျိုးတီလုပ်ပေးမှကိုရလိမ့်မယ်တဲ့ဆွနိုရာကတော့တရုတ်ပြည်ရဲ့အခက်ကတာတော်တော်ကြီးကြီးမားမားကိုပါလိမ့်မယ်တဲ့
တစ်ဖက်မှာလည်းဆရာကုနာမိတ်ရှိသွားတယ်လို့ပေါ့ဒီလက်နက်ကိုကြည်စံရောမြန်မာအစိုးရစစ်တပ်ကိုရောတိုင်းရင်းသားတွေကိုရောတရုတ်ကရောင်းနေတဲ့ထောက်ပံ့ပေးနေတဲ့အခြေအနေမှာငင်းငင်းကြီးကတရုတ်အတွက်ဘယ်လောက်ထိအရေးကြီးသလဲတစ်ဖက်မှာဟိုငင်းငင်းသွားလို့ရှိရင်ဒီလိုလက်နက်တွေဟိုကြည်စံနေအရင်လိုအလုပ်ရောင်းလို့ရပါမလားငင်းငင်းကြီးကတရုတ်အတွက်ဘယ်လောက်ထိအကျိုးကျေးဇူးရှိနိုင်လဲခင်ဗျာ
ကျွန်တော်ကတော့ငင်းငင်းကြီးကပိုအကျိုးရှိနိုင်မယ်ထင်တယ်မှန်မှန်ချင်းနေမှာဆိုတော့ကိုကအဲ့ဒီ လက်နဲ့တို့ပါလို့ရောင်းတဲ့အဝယ်လုပ်ငန်းကတော့အခက်အခဲပြီးမရှုံးနိုင်တဲ့ကိစ္စပေါ့နော်ဒါကတော့တပိုင်းပေါ့သို့တော့တကယ်သူတရုတ်အခုအထူးသဖြင့်ရှီဂျင်းပင်ရဲ့လက်ထက်မှာထူးရလာတာသူအဲ1 by 1 road ဆိုတဲ့လမ်းကြောင်းတစ်ခုပေါ့အဲ့ဒီလမ်းကြောင်းအကောင့်ထဲပေါ်ဖို့ဆိုတော့ဗမာပြည်ငင်းငန်းဖို့ကသူ့အတွက်တော်တော်အရေးကြီးတယ်အဲ့ဒါကိုလည်းသူကတော်တော်ကိုစိတ်အားတက်တယ်နေတူတယ်အဲ့ဒီအတွက်ဆိုတော့ငင်းငန်းရေးဘက်ကဦးလှည့်လာလိမ့်မယ်ထင်တယ်အဲ့တော့အဲ့ဒီမှာဒေါ်ဆန်းစုကြည်ရဲ့ထောက်ခံမှုကိုလူကျင်တာလဲပါလိမ့်မယ်ထင်တယ်ဒီနေ့တရုတ်ပြည်ကအကူအညီပေးလာတာပေါ့နော်ကျွန်တော်တို့အဲ့လိုပဲစဉ်းစားမိတယ
်နောက်ကိစ္စတစ်ခုကဆရာငင်းငင်းရေးမှာအစိုးရဟာတက်မတော်ဘက်ကလည်းမပါဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကလည်းရက်တီမပေးဘူးအတိုင်းတူလိုပဲကြားနေပြီးတော့ရက်တီညှိနှိုင်းဆောင်ရွက်ပေးမယ်လို့ပြောလိုက်တဲ့အပေါ်မှာအငင်းခုန်ဖြစ်သွားကြတာလည်းတွေ့ရပါတယ်အထူးသဖြင့်ဒီတက်ဖက်ကတိတ်မကျေနပ်ဘူးဆိုတဲ့အတိုင်းလည်းကြားလာရပါတယ်ဆရာဟိုဆရာအနေနဲ့ရောဟိုအစိုးရအတိုင်းတူနေရာမှာရှိတင်သလားဒါမှမဟုတ်ဒီထက်ပိုပြီးတော့ဘာများလှုပ်ပေးတဲ့နယ်လို့ထင်ပါလဲခင်ဗျာ
ဥမလင်းလည်းပြောလို့ရှိရင်တော့ကျွန်တော်အစိုးရကြီးတွေရေးတယ်ဗျတိုင်းရင်းသားတွေနဲ့တော်တဲ့လည်းနဲ့ကိုင်ဖွဲ့စည်းနဲ့တက်မတော်နဲ့ဖြစ်တဲ့ကြားမှာ NRI အစိုးရအနေနဲ့မီဒီယာအခန်းအပဲပါတဲ့နဲ့ဘယ်ဘက်မှမရက်တင်ဘူးတရားနာတွေဘက်ကပါလိုက်ရင်တက်မတော်နဲ့ဆက်ဆံရေးပြတ်သွားလိမ့်မယ်တခါတက်မတော်ဘက်ကပါရင်လည်းတရားနာတွေအထင်လွဲမှုခံရနိုင်တယ်အဲ့တော့အကောင်းဆုံးကဘယ်ဘက်မှမပါတာအကောင်းဆုံးလို့ကျွန်တော်တို့အစိုးရကြီးရေးခဲ့တယ်ဒါပေမဲ့ခုဖြစ်ကြပြတ်ကြတဲ့ကိစ္စတွေမှာတော့တကယ်တမ်းကဒါတော့ကုစောတီးရဲ့ဟိုနေ့ကစောင်းမတပုတ်ရဲ့အလို့ရပြောလို့ရှိရင်အခုဒီခွဲထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းကိုချိတ်ဆက်ထားတဲ့ပြဿနာပေါ့အဲ့ဒီပြဿနာနဲ့ပတ်သက်လို့ရတော့ဒီကိစ္စဟာအစိုးရလို့ပြောပေမဲ့တကယ်ကျအစိုးရရဲ့လွတ်တော်ရဲ့တပ်မတော်ရဲ့တသဘောတည်းပါပဲလို့သူကတော့အဲ့လိုရေးချတာတွေ့တယ်ဗျ။ဒါကြောင့်မို့အစိုးရအနေနဲ့မီဒီယာတခန်းအနေနဲ့ဆိုတာကဒီနိုင်တဲ့အခါမှာဖြစ်ကျင်ဖြစ်နေတယ်တို့တော့ခုကွဲကြပြဲကြတဲ့ပြဿနာပေါ့အထူးသဖြင့်ခွဲထွက်ရေးပြဿနာမှာတော့သဘောတည်းလို့ယူဆရတယ
်အခုကျင်းပခဲ့တဲ့ညီလာခံမှာချုပ်ဆိုခဲ့တဲ့ပြည်ထောင်စုသဘောတူစာချုပ်အစိပ်ပိုင်း1ဖြစ်တဲ့ဒီနိုင်ငံရေးစည်းပွားရေးလူမှုရေးအမြင်အရနဲ့သဘောပတ်ဝန်းကျင်ပေါ့လေဒီမူဝါဒတွေသဘောတူညီခဲ့တဲ့အချက်တွေပေါ့လေဘယ်လောက်ထိအရေးပါလဲခင်ဗျတိုင်းသားတွေအတွက်ကဘယ်လောက်ထိအရေးကြီးပါလဲခင်ဗျာ
ပမာပြီးသမိုင်းနဲ့ရှင်ပြောလို့ရှိရင်တော့တိုင်းသားအလုံးရောအစိုးရရောတပ်မတော်ရောတို့အတော်အရေးပါတယ်လို့ပြောလို့ရတယ်ဗျအဲ့ဒါဘာကြောင့်လဲဆိုတော့ဒီလိုအဖွဲ့အစည်းတော်တော်များများနဲ့ဆွေးနွေးပြီးတော့အဖြေတစ်ခုရလာတာကဒါပထမဦးဆုံးအချက်ပဲပါတီတစ်ခုချင်းစီနဲ့ရတာမျိုးတွေတော့ရှိတယ်ပေါ့ဗျာ58ကပြည်သူရဲဘော်လို့နော်64လောက်ကကရင်ဒေါ်လာရေးကောင်စီလိုနဲ့ဒါမျိုးတွေတော့ရှိဘူးတယ်ပေါ့အဲ့တော့တစ်ခုလုံးရဆွေးနွေးရင်းနဲ့အဖြေတစ်ခုရလာတာဒါပထမဆုံးအချက်အဲ့ဒီ point of view ကပြောလို့ရှိရင်တော့ဒါအလုံးအရေးကြီးတယ်လို့ပြောလို့ရတယ်ဒါတစ်ဖက်ကပြန်ပြောရင်လည်းတွားရမယ့်ခရီးအရှိအကြီးကြံနေတယ်အခုကအခြေခံမူတချို့ပဲအခြေခံမူတဲ့တော့အရေးကြီးဆုံးလို့ပြောနိုင်တယ်ခွဲထွက်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပြဿနာကျွန်တော်နောက်ဆီးဝေးကိုရွှေ့လိုက်ရတယ်ဆိုတော့အခြေခံမူတွေကတချို့ပဲရနေတယ်ဆိုတော့အများကြီးတော့လုံးဆရာကြံနေအဲ့ဒီ point of view ကပြောလို့ရှိရင်တော့အစတစ်ခုပဲရှိသေးတယ်လို့ပြောရမှာထင်တယ်
ဆရာမရှိတော့လို့ပေါ့လေညီညာကြီးကအချိန်ယူပြီးတော့ဆောင်ရွက်သွားရမယ့်ကိစ္စဆိုတာလေဒီညီလာခံမှာအလုံးသဘောပေါက်ခဲ့ကြတယ်ပေါ့ဆရာ။တစ်ဖက်မှာလည်းညီညာမှုမရှိဘူးဆိုရင်ဒါရင်းနှီးမြှုပ်နှံမှုတွေမလာဘူးဖွံ့ဖြိုးရေးလုပ်ဖို့အခက်အခဲတွေရှိနေဦးမှာဖြစ်တော့ကဆရာမှန်းဆချက်ပေါ့လေဒီမြန်မာပြည်ညီညာဖို့နောက်9နှစ်တန်တီဖြစ်စေ10နှစ်တန်တီဖြစ်စေ20တန်တီဖြစ်စေဘလောက်များအချိန်ယူဆောင်ရွက်သွားလိမ့်မယ်လို့ယူဆပါလဲခင်ဗျာ
။အတိအကျကြီးကျွန်တော်မပြောနိုင်ဘူးမရေးဘူးရပြောရင်တော့ကျွန်တော်တို့ပေါ့ကျွန်တော်တက္ကသိုလ်က66နှစ်ရှိပြီပေါ့ကျွန်တော်တို့သက်တမ်းအတွင်းမှာတော့ဒီပြည်နယ်ရဖို့အလားအလာတိတ်မလွယ်သေးဘူးလို့ထင်တယ်။အဲဒါပေမဲ့ကျွန်တော်တို့သားသမီးတွေလက်ထက်တော့ပြည်ညမှုရလိမ့်မယ်ထင်ပါတယ်။ကျွန်တော်တို့တက်တန်းတွေတော့တိတ်မျောလင့်ထားလို့မရဘူးထင်တယ
်။အခုပြီးသွားတဲ့ညီလာခံမှာကွဲကြပြကြဖြစ်ခဲ့ကြတယ်။တစ်ဆို့သွားခဲ့ရတဲ့ခွဲထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့ကိစ္စကိုနောက်ကျင်းပမဲ့ညီလာခံတွေမှာဘလို့နီးနဲ့ချင်းကပ်ပြီးတော့အကောင်းဆုံးအဖြေကိုညီနိုင်သဘောတူညီမှုတွေရရှိသွားတဲ့အထိဘလို့တွေများလှုပ်ဆောင်သွားတဲ့လို့ဆရာထင်ပါလဲခင်ဗျာ။
ကျွန်တော်အတွေ့အကြုံမှာပြောရင်28ရက်နေ့ကျွန်တော်တို့ကန်လေးဆွေးနွေးပွဲတွေမှာမနေ့ပိုင်းဆွေးနွေးပွဲမှာတော်တော်တင်းပါတယ်ဗျနေ့လည်ခင်းကြတော့အသေးစိတ်တွေပြန်ညှိကြတော့အလွတ်သဘောပြကြတော့တော်တော်လေးအခြေအနေပြန်ကောင်းတယ်အဲနောက်တစ်နေ့မနေ့ကနည်းနည်းလေးပြန်တင်းပါလာအဲ့ဒီအတွေ့အကြုံလေးကလည်းအခြေခံပြောမယ်ဆိုတော့တခြားနည်းလမ်းတော့မရှိဘူးကြီးများများတွေ့များများဆွေးနွေးများများညင်ညာပြောကြဆိုလို့ရှိရင်တော့တယောက်တယောက်နားလည်မှုပိုးရှိလာနားလည်မှုရှိလာတဲ့အများရှိနေတဲ့သံလျာတွေတဖြည်းဖြည်းညော့သွားတယ်တော့ဤဆက်လာတယ်ပါ
ဟုတ်ကဲ့ဆရာဦးကျော်ဝင်းကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့